တော့ခင်ဗျာအခုမြန်မာနိုင်ငံကိုနိုင်ငံညာစံတမန်တွေနှီးမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်အဲ့မှာနိုင်ငံညာကုစလေတွေပေါ့အစိုးရစံတမန်ဟုတ်တယ်လည်းဖြစ်မယ်တချို့လည်းပဲသူပုဂ္ဂလိကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်လာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်စသဖြင့်ဆိုတော့ဒီခီးစင်တွေဟာတိုက်ဆိုင်မှုဆက်ဆက်လာတူညီသောဥတီချက်တစ်ခုရှိရလို့များသုံးစမ်းမိပါလား
တချို့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရည်ရွယ်ချက်နဲ့ပြန်လည်ထိန်းကြီးတဲ့ counter balance သဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာတာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လည် counter balance ယူကြတယ်လို့ထင်တယ်ဘီရစ်ချတ်ဆင်တို့လာတာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ်
ဒီပြင်တရုတ်လာတာတော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။နောက်ဆုံးကြားတဲ့သတင်းတွေရရှိရင်တရုတ်ဟာတရုတ်နဲ့အာဆီယံတွဲဆုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားတယ်လို့သိရပါတယ်။ဥရဆောင်ဟုတ်ပါလား။အဲ့ဒါကိုပထမဆုံး confirmation လို့ယူမယ်။
ဟုတ်ကဲ့ခင်ဗျာ။အေးတရုတ်ကဒီဟာအတွက်ကိုတော်တော်လေးစူးစမ်းတယ်လို့ကျွန်တော်တို့သိရတယ်။ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာ။အင်ဂျင်ကဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအဆီယံရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ဒီမတိုင်နိုင်ကလေးမှာတဲ့အေဂျန်ကနာဇာကအကြီးအကဲကိုနိုင်ငံခေါင်းဆောင်ဖြစ်နေမဖိတ်ဖဲနဲ့ပတ်ထားတာရှိတော့ဒါဟုတ်တရုတ်ကသူနဲ့ဒီအေဂျန်တွေ့တဲ့အစည်းအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ဤတယ်အဲ့ဒီကပြီးမှကျွန်တော်နေပြီးတော့လာပြီးတော့သတင်းကောင်းပေးရင်နဲ့ဖိတ်တာပေါ့လေ
အဲ့တော့တရုတ်ဟာစစ်ကောင်စီအခုလောမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့ရဲ့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလိုယူဆရပါတယ်အဲ့ဒါလိုဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြည်တော်မှာဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့သတင်းကောင်းသူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုဟိုကျွန်တော်တို့ကြားပြရပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ညမှာအာဆီယံကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းလည်းပဲဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအဖြေများတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဆီယံစနားတိုင်းစစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်လားအဲ့ဒါလည်းစဉ်းစားကြရပါဘော
။အဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်။သို့တော့ဒီဘက်ကအာဒီရတဲ့သတင်းပေါ့နော်ဒီဘက်က MP သတင်းဌာနကနေပြီးတော့တာဝန်အနေနဲ့အဲဗိုလ်ချုပ်ဇော်မင်းတို့ထွန်းလို့ရှိရတဲ့တည်င်းအရာကတော့ဟိုတရုတ်နိုင်ငံမှာသုံးခေါ်ရှမ်းကဘာတွေပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဇကကနေပြီးတော့ဘာတွေရှင်းပြလိုက်တယ်ဆိုတာပဲပြောတယ်ဆိုတော့ကြည့်ရတာကတော့ဟိုတရုတ်နိုင်ငံကပြောရရှိတာပြောတဲ့အချိန်မှာနာဇကကလည်းအဲသူတို့ရှေ့လုပ်ငန်းစဉ်9ရက်နဲ့ညီမညက်9ရက်ဆိုတဲ့ဥစ္စာကိုပဲပြန်ပြီးတော့ဖြတ်ပြီးတော့ပြောဖို့ရတယ်ဆိုတော့ဟိုသူတို့လိုချင်တဲ့အဖြစ်တော့ဟိုရမသွားဘူးလို့ဟိုတတိထားမိတယ်အကူကြီးတွေလည်းဒေါ်လာတပန်းတော့ထူသွားတယ်လို့ဟိုကြားလိုက်ရပါတယ်ဗျာ
ဟုတ်ကဲ့သူတို့လိုချင်တဲ့အဖြေရမတော့ဘူးဆိုတော့ဒီညမှာမြန်မာပြည်သူအများစုပေါ့လေမြန်မာကြီးကဒီမိုကရေစီလိုလားလို့အခုတောင်းဆိုတိုက်ပွဲဝင်နေတဲ့လူတွေရောဆန္ဒရှိနေတဲ့ပြည်သူတွေရောသူတို့ရဲ့လူလားချက်ကိုလည်းပြောလို့ရတာပေါ့သူတို့ကလည်းပဲအတိုက်ခံနဲ့ညှိပြီးတော့ဒီပြဿနာပြည်လဲရေးကိုအဓိကအဖြစ်ပြောနေကြတဲ့အချိန်မှာဒီပြဿနာပြည်လဲရေးအတွက်တစွန်းတစားရှေ့မရွေးပဲနဲ့လူသွားရဲဆိုတာတကယ်လို့ပုံလုံးကြီးကနည်းနည်းအများပြည်သူဘဝင်ကြစီရာနတ်လူသားတို့ခေါင်းနေရာဖြစ်ပါရဲ့လားခင်ဗျာ
အဲဒီကိစ္စကလေးကိုပဲကြည့်ပြောလို့ရှိရင်တော့ပြည်သူလူထုအမြင်မှာတော့ဒါပြင်းထန်စရာမရှိဘူးပေါ့သို့တော်သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ပြည်အနေနဲ့လည်းမြန်မာနိုင်ငံမှာသူ့ရဲ့အဲဒီ one belt one road စီမံကိန်းနဲ့အရင် NLD အစိုးရလက်ထက်ကလက်မှတ်ထိုးထားတဲ့စာချုပ်တွေကိုဆက်လက်ပြီးအကောင့်တဲပေါ်ဖို့သူတို့ဘက်ကလည်းလှုပ်ချင်တဲ့ဆန္ဒရှိတယ်။နာဇက်ကလည်းနိုင်ငံခြားရေးနှိမ်ယှဉ်နိုင်မှုငွေတွေမျောနေတဲ့အချိန်ဆိုတော့နာဇက်ကလည်းအဲ့ဒါကို ဟိုဖြစ်စေခြင်းပြီးတို့တော့တရုတ်ဘက်ကသူတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတောင်းဆိုလိုက်မယ်လို့ထင်တယ်ခုထိတော့ကျွန်တော်သိရသလောက်ကတရုတ်ဘက်ကလိုလားတောင်းဆိုတဲ့ကိစ္စမှာ NLD ပါတီကိုမဖြတ်သိမ်းတာတခုပဲကျွန်တော်တို့သတိထားမိတယ်ပြန်တဲ့ဟာတွေကတော့သူကမရက်တဲ့အပြင်ဆက်ဆက်ပြီးတော့လောက်တာတရားစွဲတာတွေကအခုနောက်ဆုံးဆိုရင် NLD ကောင်းဆောင်16ရောက်ရုပ်ောက်ပွဲမှာမတမာတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားစွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကထပ်ကျင်ပြီးတော့လုံနေတယ်လို့ဖြစ်နေတ
ာဟုတ်ကဲ့ဆိုတော့ NLD ကဟုတ်ကဲ့
တသိန်းရေးကလွဲလို့ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တခုဒီမှာပြုတ်လာရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းဆွေးကျင်တာကတော့နိုင်ငံတိုင်းဟာနိုင်ငံသားဆက်ဆံရေးမှာကိုယ်အမျိုးသားအကျိုးစီးပွား national interest ကိုပဲကြီးကြတာပါဒါမဲ့လည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးပဲကြီးလွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေရဲ့ဘက်ကတစွန်းတမှရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လုသွားတယ်လို့ပြောရင်မှန်မလားခင်ဗျအ
ဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူညှိနှိုင်းနံမှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတရနေ့မတိုင်ခင်တော့လက်နက်ကင်ပြပကတ်တွေရှိနေပေမဲ့သူကအဲသူ့ယင်းညုံနံမှုတွေကိုလုံခြုံစိတ်ချအောင်သူလှုပ်ထားနိုင်တယ်အခုဒီပြပကတ်အသက်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေထိခိုက်မှာစိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြင်းငြင်းချမ်းချမ်းနဲ့နှစ်ဖက်အဲဒီကြေကြေလည်လည်နဲ့ချစ်ဆက်သွားနိုင်မဲ့လမ်းကိုသူတွန်းပို့နေတာပေါ့အဲ့တော့နှစ်ဖက်စလုံးကအဲ့လိုလှုပ်လို့တိုက်တွန်းလို့မရဘူးသူတခင်တော့နာဇက်ကဘက်ကိုတိုက်တွန်းနာချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိမ့်မယ်လို့ကျွန်တော်ကအဲချင်းနေတယ်အဆိုလာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်ပြုတ်ကအပေါ်မှာပြည်ပြည်တန်တန်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူအညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါသက်ကအနေနဲ့ပြဿနာတော်တော်ကြီးငင်ဆိုင်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာဂျပန်နိုင်ငံရဲ့အကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရတော်ကလည်းဆိုတာပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိတယ်ဆိုတော့ဒီခိုင်မာဖြစ်နေတဲ့အေအေနဲ့ကိစ္စလူတွေကအေအေကိုတရုတ်ကနောက်ကကျူကင်ထားတယ်ဆေးမြောက်ကတိုင်းရင်းသားအင်အားစုတွေလိုပဲအေအေဟာလည်းပဲထိုးနှီးကြောင်းမလို့သတ်မှတ်ကြတယ်ဒါပေမဲ့ဒီငင်းငင်းရေးကိစ္စတွေမှာတရုတ်ကတဲ့ဂျပန်ကပူပြီးချီလှမ်းဆက်နေတယ်လို့ဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုယ်တိုင်နှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်ထက်ဂျပန်ကပူပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှစ်ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကြတော့လေအဲ့ဒါလို့ရှစ်ထွက်စရာမလိုတော့ဘူးဆိုတဲ့အနေထားလို့ကျွန်တော်ကထင်တယ်သူရဲ့အဲ့ဒီရခိုင်ကြောက်ပြင်းတဲ့စိတ်ကားကနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြရကြိုပြီးတော့ဒါတွေလှုပ်နေကြဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာမှာသူစိတ်ချလက်ချဖြစ်နေပြီးသားဆိုတော့ဘာမှသူကလှုပ်ပြန်မလို့တော့ဘူးဆိုတဲ့အနေထားဒါပေမဲ့အဲ့ဒီနေရာမှာအိန္ဒိယကလည်းအဲ့ဒီရခိုင်ဒေသနဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့သူကအရှိမြောက်ကိုသူကဒီရေလန်းပုံလန်းဖောက်ချင်တာအဲဖောက်လဲဖောက်အဲ့ဒီနေရာမှာအိန္ဒိယကအနောက်ရှက်တွေတွေ့တယ်အိန္ဒိယနဲ့ဂျပန်တွေကလည်းဘလို့ဆက်ဆက်ရှိုံဆိုတော့အိန္ဒိယက look east act east policy ရမြန်မာကိုဖြတ်ပြီးတော့ခိုင်းတို့ဗီယက်နမ်တို့ကနေပြီးတော့ဂျပန်ကိုသူကဆက်ချင်တာအဲ့လိုဆိုတဲ့အခါကျတော့ဒါဂျပန်ကတော့အမှန်ကဒေသမှာသူနဲ့အဆင်ပြေလို့ရှိရင်ဘာပဲဖြစ်ဖြစ်အိန္ဒိယနဲ့လည်းအဆင်ပြေအောင်တော့သူ့ရဲ့ယင်းနှိမ့်နှံမှုတွေပါတယ်လဲသူဩဇာရှိနေအောင်ပေါ့နော်အဲ့ဒါလိုစူးစမ်းရတယ်လို့ထင်တယ်နောက်တစ်ချက်ကနာဇကအသုံးချလိုက်တာပေါ့ဒီလာတဲ့ဘီလ်ရစ်ချာဆင်ကောခါသာကာဝါဝါနှစ်ယောက်လုံးက NLD လက်ထက်မှာလာသွားပြီးတော့အဆင်မပြေဖြစ်သွားကြတဲ့လူတွေတော်ကြပါပထမအကြိမ်လာသွားပြီးတော့ဒီဘက်ကိုညှိပြီးတော့အေအေတို့ဘာလို့နဲ့တွေ့ရသက်ဖွဲ့စည်းတင်တဲ့တွေ့ပြီးတော့ညှိပြီးတဲ့အခါကျတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေတွေသူဖန်တီးပေးပါပြီအဲ့ဒါလုပ်ခွင့်ပေးပါလို့ပြောတာတောင်မှ NLD အစိုးရယူစီရရွေးကောက်ပွဲကျင်းပမပေးခဲ့ဘူးဆိုတော့အဆင်မပြေဘူးဒါကဘယ်ရည်ဆွေးချမ်းစစ်မှလည်းသူတောင်းဆိုတဲ့ကိစ္စအဆင်မပြေတဲ့အဖြစ်အဲဒီ
တော့
ခံလိုက်ရတာပေါ့ အခုငါသာကအဲ့အစီအမံရဲ့လူနှစ်ယောက်လုံးကိုအစီအပြောင်သူကနိုင်ငံရေးအရာအတုံးချဒါလို့ပြောရမှာပေါ့လေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြတာကိုညီကုန်းချုပ်ပြောမယ်ဆိုရင်ဒီနိုင်ငံသားကပုဂ္ဂိုလ်ရေအခုတော်တော်လေးဆက်သွက်လွက်လွက်လာနေကြတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီကိုရွေးတာတဲ့သူတို့ရဲ့အကျိုးစီးပွားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားကိုပို့ပြီးတော့ဖြစ်ထွန်းစေတယ်လို့သုံးသပ်ပြီးညီကုန်းချုပ်ပြမယ်ဆိုရင်မှန်မလားခင်ဗျာ
ဟုတ်ကဲ့အဲ့လိုပြောလို့ရပါတယ်ဒီသူတို့အကျိုးစီးပွားကောင်းကောင်းဖြစ်တယ်အောင်မြင်တယ်လို့ပြောနိုင်တယ်လို့စစ်ကောင်စီဘက်ကကျတော့ပို့ပြီးတော့အပြတ်ထွက်သွားတယ်လို့သုံးသပ်မယ်လို့ကျွန်တော်တော့ထင်ပါတယ်